ဆောင်းစီအခြေခံလက်ကားရည်ညွှန်းဇင်းနှုန်းကိုအာဏာပိုင်တို့ကတပိတ်သား9600ကျော်သတ်မှတ်ထားပေမဲ့လို့လဲဈေးကွက်ထဲမှာတော့လက်လီလက်ကားတပိတ်သားကို8000ကျော်ကနေ9000ကျော်အထိအရောင်းဝယ်ဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်။ကိုစောမှုကျော်ပြောပြပေးပါမယ်ရှင်
။ကမ္ဘာဆောင်းစီထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာဈေးနှုန်းတည်ငြိမ်နေလို့ဇွန်လ13ရက်နေ့ကနေ19ရက်နေ့အထိစားအုံးစီဈေးနှုန်းတပိတ်သားကို9645ကျပ်ဆိုပြီးစားသုံးစီတင်သွင်းတူလောင်ဖြန့်ပြူးတဲ့ကော်မတီကသတ်မှတ်ထားပါတယ်ဈေးနှုန်းမြင့်ရောင်းချတာမလုပ်ဖို့တတိပေးထားပေမဲ့ရန်ကုန်လက်ကားဈေးကွက်မှာတော့သတ်မှတ်ထားတဲ့ဈေးနဲ့ဝယ်မရဘဲတပိတ်သားကိုအနည်းဆုံး8200ကျပ်ကျော်ရှိနေပါတယ်ခွဲတန်းရသလောက်ရောင်းချပေးနေတဲ့ရွှေပြည်သားမျိုးတွေကစီဆိုင်တဆိုင်မှာတော့ဇွန်လ13ရက်နေ့မှာစာအုံးစီလက်ကားဈေးစေပိတာကိုကျပ်12500နဲ့ရောင်းချပေးနေပါတယ်
။ဟုတ်ကဲ့12500ပါ။ဈေးကတော့မပြောင်းတော့သေးဘူး။အခုညအိမ်ညနေပိုင်းဆိုရနေပါ။9000လောက်ရပါတယ်။ဟုတ်ကဲ့
။စာအုံးစီအဓိကထုတ်လုပ်တင်ပို့နေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းတွေကိုစောင့်ကြည့်ပြီးတည်ယူကုန်ကြစရိတ်၊ဗန်စရိတ်နဲ့အခွန်အခတွေကိုထက်သွင်းတက်ချက်ပြီးအခြေခံလက်ကားဈေးနှုန်းကိုစီဝိုင်းနဲ့ကုတန်ရောင်းဝယ်ရေးဌာနကတတ်မှတ်နေပေမဲ့ဈေးကွက်ထဲမှာတော့ရည်ညွှန်းဈေးနှုန်းအတိုင်းအယောင်းအဝယ်တစ်ခါမှမဖြစ်ခဲ့ဘူးလို့ရောင်းဝယ်သူတွေဘက်ကပြောပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားနေတာပြည်ပကနေစီကန့်တပ်ပြီးတင်ပို့နေတဲ့အခြေအနေတွေကြောင့်ပြည်တွင်းမှာလည်းစားအုံးစီဈေးတွေဆက်ပြီးတက်နိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားပါတယ်ဘရင်တော်ပွဲုံတန်းကစီလက်လီလက်ကရောင်းချပေးနေတဲ့ဆိုင်တဆိုင်ကတော့စားအုံးစီဈေးနှုန်းမတည်ငြိမ်တာနဲ့သူတို့တဆင့်ပြန်ရောင်းချဖို့လူတလောက်ဝယ်မရတဲ့အခြေအနေတွေကြောင့်အယောင်းပိတ်ထားပြီးဈေးနှုန်းလည်းမတက်မတ်ခဲ့ဘူးလို့ပြောပါတယ်
။အောင်ဆောင်ဦးစီမတိရဘူးရှင်မရဲ့။ဒီလက်ကုန်ဆောင်းနေသေးလည်းမတိရဘူးရှင်ဟုတ
်။စီလက်ကားရောင်းဝယ်တဲ့နေရာတွေမှာတောင်ဆောင်းစီဈေးကတပိတ်သား8000ကျပ်ကျော်နေပြီးအယောင်းရထားတဲ့ဆိုင်တချို့လည်းရှိပါတယ်။ပြည်တွင်းဈေးကွက်မှာဈေးနှုန်းမြင့်တင်ရောင်းချတာဈေးကစားဖို့ရွယ်ချက်နဲ့တူလောင်တာမတမာတဲ့လှုပ်ဆောင်မှုတွေပြုလုပ်မယ်ဆိုရင်အရေးကြီးကုန်စီနဲ့ဝန်ဆောင်မှုဥပဒေအရအေးအေးယူဆောင်ရွက်သွားမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်